သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သရရှင်များရှင်လမ်းလျှောက်ဘောလုံးကန်ချင်း walking football ဟာ soccer ဘောလုံးကစားနည်းဖြစ်ပေမဲ့မြန်မြန်ပြေးကန်တာမျိုးထဲလမ်းလျှောက်ရင်ကန်လို့ရတဲ့နည်းဖြစ်ပြီးအဲ့ဒီနီးဟာအသက်50ကျော်အရွယ်ရေအကြာရေပန်းစားလာတဲ့အာကစားနည်းတစ်ခုဖြစ်ပါတယ်။လမ်းလျှောက်ဘောလုံးကန်ချင်းကို2011ခုနှစ်မှာစတင်တာဖြစ်ပေမဲ့အခုဆိုရင် UK နိုင်ငံတစ်ခုထဲမှာတော့ club အခုပေါင်း800ကျော်ရှိသွားပြီဖြစ်ပါတယ်။ Australia နိုင်ငံမှာလည်းခေတ်စားလာနေပြီးလာမယ့်နှစ်အတွင်း Australia နိုင်ငံမှာ walking football club အခုပေါင်း110ရှိလာဖို့ Australia ဘောလုံးအသင်းချုပ် Football Federation Australia ကစီစဉ်နေပါတယ်။အသက်64နှစ်အရွယ် Alan Templeton ဟာလွန်ခဲ့တဲ့9နှစ်တုန်းကခြေတစ်လုံးကျွတ်သားဒဏ်ရာကြောင့်ဒီသက်သက်မှာတော့ဘောလုံးကိုကစားနိုင်တော့မှာမဟုတ်ဘူးလို့တွေးထင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာသူ့လိုအသက်50ကျော်တက်ကြီးတွေကစားနိုင်အောင်လမ်းလျှောက်ဘောလုံးကန်ချင်းအကြောင်းကိုသိရပြီးတဲ့နောက်အခုဆိုရင်ထပ်မံပြုံးနိုင်ရည်နိုင်ပြီလို့ပြောပါတယ်
။ I'm more out going even though I was working I just felt a little bit isolated out of work hours that I didn't have any outlet like I was used to with playing football. So as soon as
ကျွန်တော်အခုဆိုရင်ပို့ပြီးတော့ပေါ်ပေါ်ရွရွဖြစ်လာပါတယ်။ကျွန်တော်ဟာအလုပ်လုပ်သေးပေမဲ့အလုပ်မလုပ်တော့တဲ့အချိန်ဆိုရင်အထီးကျန်တယ်လို့ခံစားရပါတယ်။ကျွန်တော်ဘောလုံးကန်လို့မရတဲ့နောက်ပိုင်းထွက်ပေါက်မရှိသလိုခံစားခဲ့ရပါတယ်။အဲ့ဒီတော့လမ်းလျှောက်ဘောလုံးကန်နီးရောက်လာတာနဲ့ကျွန်တော်ချက်ချင်းပါဝင်လိုက်ပြီးလမ်းလျှောက်ဘောလုံးကစားနီးမှာပါဝင်ပြီး3လအကြာလောက်မှာတော့ကျွန်တော်ကျန်းမာရေးကပိုကောင်းလာပြီးကိုယ်ကာယသာမကစိတ်ကျန်းမာရေးအရာပါပိုကောင်းသလိုခံစားရတယ်လို့ပြောပြခဲ့ပါတယ်။အဲ့ဒီလိုအကျိုးခံစားရပြီးတဲ့နောက် Alan Templeton ဟာကျောင်းရင်ကျုံလိုလူတွေကိုလည်းလမ်းလျှောက်ဘောလုံး walking football ကိုစမ်းကြည့်ဖို့တိုက်တွန်းလေးရှိပါတယ်။သူဟာအရင်တုန်းက Brisbane Roar ဘောလုံးအသင်းမှာနီးပြတူဖြစ်ပေမဲ့အခုနောက်ပိုင်းမှာတော့ Football Queensland ရဲ့ walking football coordinator တူဖြစ်လာပါတယ်။လမ်းလျှောက်ဘောလုံးကန်နီးကအချိန်တိုအတွင်းမှာကဘာပေါ်မှာဘာကြောင့်လူတွေခေစားသွားသလဲဆိုတဲ့အကြောင်းကိုသူကအခုလိုရှင်းပြထားပါတယ်။
Obviously it's no running so therefore it's less impact on your body you have a quicker recovery time in the days that follow it's a smaller format it can be 4, 5, 6 a side it's on a 30 by 20 on average court
တေချာရာကတော့ပြေးစရာမလိုတဲ့အတွက်ကိုခန္ဓာပေါ်တည့်ရောက်မှုနည်းပါတဲ့ကစားနည်းဖြစ်ပါတယ်ကစားရာကနေကိုခန္ဓာနာကျင်ကြိုက်ခဲတယ်ဆိုရင်တော့တည့်ရနေ့ရဲ့အတွင်းသက်သာသွားစေနိုင်ပါတယ်အသင်းသားဥည်လည်းပုံနေပါပါတယ်။တသင်းကိုလူ၄ယောက်၅ယောက်၆ယောက်လောက်ပဲလူပါတယ်။ပြင်းမြခွင့်အကျယ်ဝန်းက30 20 20လောက်ရှိပါတယ်။အဲ့ဒီလိုနေရာမှာနှစ်နာရီလောက်ကစားမယ်ဆိုရင်ခြေလမ်းတစ်တောင်းကတော့အသာကလေးကိုရနိုင်တယ်လို့ပြောပါတယ်။အသက်45နှစ်ကျော်ကနေ90ကျားရှိသူတွေဟာတပတ်မှာတစ်ခါ Brisbane City Indoor Sports Centre မှာကစားကြတဲ့အတွက်သူတို့တွေဟာအဲ့ဒီအချိန်ရောက်ဖို့မျှော်လင့်လေးရှိပါတယ်။တချို့ကစားသမားတွေဟာပင်စင်စားကြသူတွေဖြစ်ပြီးတချို့ကတော့နေ့လယ်ပိုင်းမှာကစားတဲ့ပွဲကိုမီးဖို့အရေးအလုပ်ကိုအစောကြီးသွားလုပ်ပြီးတော့နာနာရီကြာလာကစားတာမျိုးလုပ်နေကြတယ်လို့ပြောပြပါတယ်
။ A lot of these guys haven't even played before, but they hang around with guys that do.And that's why they've come down. They're in the same boat as me. They didn't have that extra outlet. They didn't like going to the gym. While it reaps benefits, it's just not the same as a team environment. That's what attracted these guys to come down. And as soon as they play,
အဲ့ဒီထဲကတချို့လူတွေဟာအရင်တုန်းကမကစားဖူးတဲ့လူတွေဖြစ်ပါတယ်။ဒါပေမဲ့ကစားတဲ့လူနဲ့ပေါင်းသင်းရင်နဲ့သူတို့လည်းပါဝင်လာကြတာပါ။သူတို့တွေလည်းကျွန်တော်လိုပါပဲ။တခြားထွက်ပေါက်တွေမရှိသလို gym လို့ခေါ်တဲ့ကိုယ်ကာယလေ့ကျင့်ရင်ကစားရုံကိုလည်းမသွားချင်ကြတဲ့လူတွေဖြစ်ပါတယ်။လမ်းလျှောက်ဘောလုံးကစားတာအကျိုးရလဒ်တွေအများကြီးရှိုံသာမကအသင်းအဖွဲ့လိုက်ကစားတာကလူတွေကိုအဓိကဆွဲဆောင်တာဖြစ်ပါတယ်။အရင်တုန်းကမကစားတတ်ပေမဲ့လည်းအဖော်တွေကြောင့်ကစားကြည့်ရကနေ စတင်ဆွဲလန်းချိန်နှက်သက်သွားတာမျိုးဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။အဲ့ဒီအဖွဲ့ထဲမှာပါဝင်သူတဦးကတော့အသက်65နှစ်အရွယ်ရှိသူအဒဲလ်ဖြစ်ပြီးသူဟာတဦးသီးသောအမျိုးသမီးအဖွဲ့ဝင်တဦးဖြစ်တယ်လို့နောက်ဆုံးမှဝင်လာတဲ့အဖွဲ့ဝင်အစ်စ်လည်းဖြစ်ပါတယ်
။ It gets me moving with a purpose. I suppose I've got a bit of competitive nature and so does that. The men are all very helpful towards me. I've never played in my life before because when I was younger, girls weren't allowed to play soccer. I had two sons.
ဒီကစားနေဟာကျမကိုရည်ရွယ်ချက်ရှိရှိနဲ့လှူရှားစေတဲ့အရာဖြစ်ပါတယ်။ကျမရဲ့အတွင်းစိတ်ကပြိုင်ဆိုင်ခြင်းနဲ့စိတ်ရှိလို့ဒီအရာကိုကြိုက်တာလည်းဖြစ်နိုင်ပါတယ်။ဒီကအတင်းသားအမျိုးသားတွေအားလုံးကကျမကိုအယံကိုကူညီဖေးမကြပါတယ်။ကျမတခါမှဘောလုံးမကစားဖူးပါဘူး။ပါပြလို့လဲဆိုတော့ကျမငငယ်တုန်းကမိန်းကလေးတွေဘောလုံးကန့်ခွင့်မရှိပါဘူးကျမသားနှစ်ယောက်ကတော့ဘောလုံးကစားသမားတွေဖြစ်ကြပါတယ်ကျမကတော့အခုအခါမှာလေးပွဲမြောက်ကန့်ချင်းဖြစ်ပြီးတော့တအားကိုစိတ်နှစ်သက်မိတယ်လို့ပြောပါတယ်အသက်68နှစ်အရွယ်ပင်စင်သမားဝါလီ VCG ဟာ1963ခုနှစ်ကတည်းကဘောလုံးကိုကန့်ခဲ့သူဖြစ်ပါတယ်ဒါအပြင်သူ့ရက်ွက်အသင်းမှာအမြဲတမ်းကလပ်အဖွဲ့ဝင်တူဖြစ်ပြီးလမ်းလျှောက်ဘောလုံးကန်တဲ့ကစားနည်းကိုစသတဲ့အရင်နှစ်ကစပြီးတော့ဝါသနာကိုပြန်လည်စတင်နိုင်တာဖြစ်တယ်လို့ပြောပါရယ
် I play two times a week only because my wife won't let me play three. I played until I was 45 so that was probably 20 years ago roughly and since then I've got watched my kids play and I still believe I've got
ကျွန်တော်တပတ်မှာနှစ်ကြိမ်ကစားပါတယ်ကျွန်တော်ဇနီးက3ခါကစားခွင့်မပေးလို့ပါအသက်45လောက်အထိဘောလုံးကန်တာကိုကျွန်တော်လုပ်တာဆိုတော့လွန်ခဲ့တဲ့နှစ်20အထိဘောလုံးကန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကျွန်တော်ကလေးတွေကစားတာကိုပဲကြီးခဲ့ရတာပါ။အခုဆိုရင်လမ်းလျှောက်ဘောလုံးကစားကနေပြီးတော့လိုအပ်တဲ့အရေးချင်းတွေကျွန်တော်မှရှိသေးတယ်လို့ဆိုနိုင်ပါတယ်။လမ်းလျှောက်ဘောလုံးကနှုပြုံမှုကိုပြန်လည်ရရှိအောင်အခွင့်အရေးပေးတယ်လို့ရှင်းပြခဲ့ပါတယ်။ Bond Tegro ကကျမ်းမာရေးနဲ့အားကစားသိပ္ပံဆိုင်ရာတွဲဘက်ပါမောက်ခဂျတ်စတင်ကီယော့ကလမ်းလျှောက်ဘောလုံးကန်နီးကအကြမ်းပဒန်းဆော့စရာမလိုတဲ့အတွေ့တဲ့ကြီးတွေအတွေ့ပုံမဘေးကင်းတဲ့အားကစားတစ်မျိုးဖြစ်တယ်လို့ပြောပါရယ
် Whereas walking football with the reduced impacts the lack of sprinting the injuries from
လမ်းလျှောက်ဘောလုံးကန်နီးမှာတော့တဲ့ရောက်မှုနည်းပါပြီးတဟုန်ထိုးအချိန်နဲ့ပြေးလွှားရတာတွေလုပ်စရာမလိုတဲ့အတွေ့အဲ့ဒီကစားနည်းကနေတန်ရာရမယ်ဆိုရင်လည်းပို့ပြီးတော့တက်သားစီတယ်လို့ပြောပါရယ်လမ်းလျှောက်ဘောလုံးကန်ချင်းနည်းဟာပို့မှုဘေးကင်းတယ်ဆိုပေမဲ့လည်းမကစားခင်မှာဆရာဝန်တွေနဲ့အရင်တိုင်ပင်ဆွေးနွေးကြည့်တင်ပြီးအားကစားလုပ်တဲ့အခါမှာလည်းအချိန်ပေးပြီးတော့တဖြည်းဖြည်းလေ့ကျင့်ယူတင်တယ်လို့အကြံပြုထားပါရယ
် So the big thing is finding somethingthat is physically and socially engaging that they're likely to maintain for the rest of their life and while any activity might not be something they can continue forever if someone can play from 40 to 70 years of age
အဒီကကတော့ကိုယ်ခန္ဓာကိုယ်အတွေ့ရောစိတ်ကျန်းမာရေးအတွေ့ပါအထောက်အကူပြုမဲ့အားကစားတစ်ခုခုကိုရှာကြည့်ခြင်းဖြစ်ပါတယ်ရေရှည်အထိတသက်လုံးလုံနိုင်မဲ့အရာမျိုးဖြစ်ပါတယ်ဘယ်အရာမဆိုရာသက်ပံမလုံနိုင်ပေမဲ့လည်းလမ်းလျှောက်ဘောလုံးမျိုးကိုအသက်40ကနေ80အထိလုံနိုင်နေဆိုရင်ပဲဒါဟာတက်ကြီးပိုင်းမှာတက်တက်ကြွကြွနေထိုင်နိုင်ခြင်းနည်းတစ်ခုပဲဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အသက်58နှစ်အရွယ်ကိုလင်းယူဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကကျုံရတဲ့မော်တော်ဆိုင်ကယ်မတော်တဆမှုကနေဒူးမှာဒဏ်ရာရလို့အခုချိန်အထိဒူးကားတွေသုံးပြီးကစားပေမဲ့လည်းမိုးလုံလေးလုံအားကစားရုံမှာလမ်းလျှောက်ဘောလုံးကန်တဲ့အခါမှာဘာပြဿနာမှမရှိဘူးလို့ပြောပြပါတယ
် Because the law is the people would have to walk while running so they would be a bit less impact on the body when we move around more a bit less because sometimes your mind still think you can do that you push your body
ဘာဖြစ်လို့လဲဆိုတော့စီးမြင်းစည်းကမ်းကိုကလမ်းလျှောက်ပြီးကန်ရမယ်မပြေးရဘူးဆိုတော့လျှောက်သွားလာတဲ့အခါကျွန်တော်ဒူးအပေါ်တဲရောက်မှုနည်းပါပါတယ်။ဒါပေမဲ့စိတ်အေးအေးထားပြီးဆော့ဖို့တော့လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့စိတ်ဆန္ဒပြင်းပြမှုကြောင့်ကိုယ်ခန္ဓာမခံနိုင်လောက်အောင်ကစားလိုက်တာမျိုးတွေဖြစ်တတ်တယ်လို့ပြောပြခဲ့ပါတယ်။ဝါလီ VCG ကလည်းအခုလောလောဆယ်အချိန်အထိဗ ဘာဒဏ်ရာမှမရသေးတဲ့အတွက်ကန့်ကောက်တယ်လို့ယူဆနေပါတယ်။အသက်80အရွယ်အထိလမ်းလျှောက်ပေါ်လုံးကန့်ကျင်ကိုကစားနိုင်ဖို့လဲသူကမျှော်လင့်နေပါတယ်။
Even though this isn't competitive, you're still out there competing against yourself.
ပြန်ဆိုရမယ့်အရာမဟုတ်ပေမဲ့လေကိုကိုကိုပြန်ပြီးတော့ပြိုင်နေရတာဖြစ်တယ်လို့ပြောပြခဲ့ပါတယ်။ Adele ကလည်းသူ့အတွက်အရည်ရွယ်ချက်ကကျန်းမာရေးအတွက်ကစားတာဖြစ်တယ်ဆိုပေမဲ့ပျော်လဲပျော်ကျန်းမာရေးအတွက်လည်းကစားဖြစ်စေတယ်လို့ပြောပြပါတယ်။ဒါပေမဲ့လည်းမပြည့်စုံမှုတစ်ခုတော့ရှိနေသေးတယ်လို့ပြောပြပါတယ်။
I would love to get another lady on the team. I really
would. ဒီအသင်းထဲမှာအမျိုးသမီးကစားသမားနောက်တစ်ယောက်ရှိစေချင်ပါတယ်။တကယ်ကိုအမျိုးသမီးတစ်ယောက်ထပ်ပါဝင်စေချင်သေးတယ်လို့တူးသီးသောအမျိုးသမီးကစားသမားအော်ဒဲကပြောသွားတဲ့အကြောင်းရေးထားတဲ့အေမီချန်ယူဝမ်ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like, မျှဝေမှတ်ချက်ပေးပါ။